ူသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်တပိတ်မောက်ခဲ့ကြလို့ဖန်စီထိသိမ်းခံထားတဲ့တောင်းသားတွေထောင်တွင်းစေဝါကုသမှုအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုတကယ်သွားနေတယ်ဆိုရင်ចောင်းသားတွေကိုလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့လိုအပ်တယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကပြောပါတယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်နိုင်ရေးကန့်ကွက်တပိတ်မောက်ခဲ့လို့ဖန်စီထိမ့်သိမ်းခံထားရတဲ့သူတို့တွေထက်က90ရာခိုင်နှုန်းဟာအကြမ်းဖက်ဖြိုခွင်းမှုမှာရိုက်နှက်ခံရပြီးအဲ့ဒီထဲကမှ84ရာခိုင်နှုန်းဟာဆေးကုသမှုခံယူခွင့်မရကြဘူးလို့ဒီကနေ့ထုတ်ပြန်တဲ့စစ်တမ်းကောက်ယူမှုတစ်ခုမှဖော်ပြထားပါတယ်။အသေးစိတ်ကိုတော့ VOA သတင်းတော်အမမမြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့မန္တလေးကနေရန်ကုန်အထိခြိတက်တပိတ်မောက်ခဲ့ကြတဲ့ကျောင်းသားတွေနဲ့ဝန်ရံပြည်သူ53ဦး၊တာယာဝတီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံရပြီးတရားရင်ဆိုင်နေရတာ၁၀လရှိပါပြီ။ကျောင်းသားတပိတ်မှာပါဝင်ခဲ့ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေအနေနဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုမရကြဘဲအခြေအနေအင်မတန်ဆိုးမှသာစေကုသမှုခံယူခွင့်ရတဲ့အခြေအနေဖြစ်နေတယ်လို့ဘာကသများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဒီကနေ့ဇန်နဝါရီ25ရက်နေ့ရန်ကုန်မြို့မှာပြုလုပ်တဲ့လက်ဗရန်အကြမ်းဖက်ဖြိုခွင်းမှုမှာပါဝင်သူတွေရဲ့စေကုသခွင့်အကျက်တဲစစ်တမ်းနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။အကြမ်းဖက်ဖြိုခွင်းတဲ့အချိန်မှာတရားရဟန်းတို့မှာကျောင်းသားတွေရဲ့ခွန်ဆရာတိုင်းတို့မှာရိုက်နှက်ဖြုန်ခွင်းတဲ့အချိန်မှာအားလုံးကရိုက်နှက်ခံခဲ့ရတယ်ဆိုတော့လည်းကျွန်တော်တို့တွေ့ခဲ့ရတယ်။နောက်တစ်ခုကတော့ဒီရိုက်နှက်ခံရတဲ့ခွန်ဆရာတိုင်းတို့မှာဟောတော့အဲ့ခွန်ဆရာတိုင်းတို့ထဲမှာဒီရိုက်နှက်ခံရတဲ့ခွန်ဆရာတို့မှာ34ရာခိုင်နှုန်းကစိတ်ကူးတော့မပြရဘူးဆိုတော့ကျွန်တော်တို့တွေ့ရတယ်။နောက်ဒီအဲ့ဒီမှာပုံရင်းကြည့်တာကစိတ်ကူးတော့မရတဲ့အပြင်ကိုသူတို့ကဒီထောင်ကျပြီးတော့မှပေါ့နော်စိတ်ကူးသောမှလည်းမရခဲ့ဘူးထောင်ကျရဲ့နောက်ဆက်ပြီးမှသူတို့ကကျန်းမာရေးပို့ပြီးတော့ဆိုးရွားလာတယ်လို့တွေ့ရတယ
်ပြီးခဲ့တဲ့နှစ်နိုဝင်ဘာမှာဆရာဝန်ကိုရိုင်းတရားရုံးကိုလာရောက်ပြီးကျန်းမာရေးစစ်ဆေးမှုပြုလုပ်ခဲ့ပြီးနောက်ပိုင်းကျောင်းသားတွေနဲ့ဝန်ရံပြည်သူ22ဦးကျန်းမာရေးအခြေအနေဆိုးရွားမှုကြောင့်ရန်ကုန်ပြည်သူစေယုံကြီးမှအတွင်းလူနာအဖြစ်ကုသမှုခံယူခဲ့ရပြီးအဲ့ဒီမတိုင်ခင်ကာလအထိကျန်းမာရေးစစ်ဆေးခွင့်မရခဲ့ပါဘူးဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသားပညာရေးတပိတ်မှောင်ကျောင်းသားတွေနဲ့ဝင်းရံပြည်သူအများစုခံစားနေရတဲ့ရောဂါတွေဟာအကျန်းဖက်ဖြိုခွင်းခံရချိန်မှာရိုက်နှက်ခံရမှုကြောင့်ဖြစ်တာများတယ်လို့ကျန်းမာရေးစစ်ဆေးမှုပြုလုပ်ပေးခဲ့သူတွေကပြောပါတယ်။လက်ရှိဖမ်းဆီးခံကြောင်းသားတွေနဲ့ဝင်းရံပြည်သူတွေရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်မင်းကအခုလိုပြောပါတယ်
။ခုနကတည်းကလုံးကျော်ကတောင်းလေးရောက်မှဖြစ်တဲ့ရောဂါတွေကကျန်တာတော့အပြင်းအထန်ပါတဲ့ရောဂါတွေဖြစ်ပါတယ်။အဲ့တော့ဖြစ်တဲ့ရောဂါတွေအားလုံးကိုကျွန်တော်ကြည့်မယ်ဆိုရင်လက်ပတ်တွေကအကျန်းဖက်ရိုက်နှက်မှုကြောင့်ဖြစ်တာပါ။အကျန်းဖက်ရိုက်နှက်မှုကြောင့်ပထမဆုံးဖြစ်တာ head injury ဒီကောင်းကြီးရိုက်ခံရပါတယ်။ကောင်းရိုက်ခံရတဲ့အတွက်ကြောင့်သူတို့ဒီဆက်ပြီးရတဲ့ကောင်းကြီးရမ်းကြိုက်ပါတယ်။ပဒိုင်ကိုစားတယ်လည်းမူးတာပြီး produce property ဇက်တိုက်အန်နေတာပြီး blah blah ပြီးရှင်ပေါ့နော်။နှလုံးအမှုမှုမှုကအမှုမှုသွားတာဖြစ်လာပါတယ်
။တပိတ်စစ်ကြောင်းမှာပါဝင်ခဲ့လို့တာယာဝတီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဘာကသားများအဖွဲ့ချုပ်ကကိုမင်းသွေးသိရဲ့မိခင်ဒေါခင်ခင်ယူကတော့အမှုရင်ဆိုင်နေရတာကြာရှည်လာတာနဲ့ပတ်သက်လို့စိုးရိမ်နေလို့ဆိုပါတယ်။မိခင်တယောက်အနေနဲ့သားဖြစ်သူရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုကိုဒေါခင်ခင်ယူကအခုလိုပြောပြပါဗျ။အ
ခုကလည်းအရန်ဟိုရှေ့နေတော့တော့အခုမှသူတို့အတွက်သူတို့ကတည်းကတည်းကလက်တွေကတယောက်ပဲဟိုဆဲလာကျော်တဲ့အပိုင်းသားကတယောက်ပဲဟိုတစ်လို့ပြီးရတဲ့ဆိုတော့ကျမတို့ကဘယ်တော့မှဒီအမှုကြီးကပြီးဆုံးမှာလဲနော်။အဲအဲ့တော့ဒီသူတို့ကျမ်းမာရေးရှေ့ကြောက်ပြီးတော့အဲ့ဒီသိုးသွားသွားမှောက်တယ်အရမ်းပဲသိုးရင်ပါမိဘတွေအားလုံးကသိုးရင်ပါ
မြန်မာနိုင်ငံအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုတကယ်သွားနေတယ်ဆိုရင်ဒီအမှုကိုအမြန်ဖြေရှင်းပေးဖို့လိုပြီးစေကုသခွင့်တောင်းဆိုမှုတွေကိုလည်းမဖြစ်မနေပေးဖို့လိုတယ်လို့လက်ဗရန်ကျောင်းသားရေးမှပါဝင်ကူညီဆောင်ရွက်ပေးတဲ့အဖွဲ့တွေကထောက်ပြကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ Justice Trust အဖွဲ့ကဒါရိုက်တာဒေါ်ယီမွန်ထွန်းကအခုလိုပြောပြပါတယ်
။ကျမတို့အနေနဲ့မြင်တာကဒီလိုမျိုးစေကုသခွင့်တောင်းဆိုတဲ့လူတွေကိုပေးဖို့ပေးရမယ်။ဒီအမှုကြီးရှိတာကိုလည်းတစ်ခုခုဖြေရှင်းရမယ်လို့မြင်နေရှက်။ဘာလို့လဲဆိုတော့ဒီအမှုနဲ့ဒီဖမ်းလိုက်ကျောင်းသားတွေကိုလက်ဗရန်မှာဖမ်းတဲ့ဟာတစ်ခုကြီးကြည့်လိုက်ရင်ဒီအခုဆက်သွားနေတဲ့ခုံရုံးကြီးမှာပေါ့နော်မြန်မာနိုင်ငံရဲ့ခုံရုံးစစ်နဲ့တခုပျက်စီးနေတာပဲခေါ့မြန်မာနိုင်ငံရဲ့ခုံရုံးစစ်နဲ့မှာရှိတဲ့ကြံစည်တွေချင်းချင်းရှားရှားကြီးမြင်ရတယ်ရှက်။
ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းလက်ဗရန်မြို့မှာအကျန်းဖက်ဖြိုခွင်းခံရပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေရဲ့စေကုသခွင့်အကျက်တဲစစ်တမ်းနဲ့ပတ်သက်ပြီးဘာကသာများအဖွဲ့ချုပ် Justice Trust နဲ့လက်ဗရန်အကျန်းဖက်မှုတရားမျှတရေးကော်မတီတို့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေမတရားဆွတ်ဆွဲခံထားရတဲ့ပုံမှန်တွေကိုအမြန်ဆုံးရုပ်သိမ်းပေးပြီးအစိုးရအနေနဲ့ချွင်းချက်မရှိပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်ရှင်။